အမေရိကန်ပြည်ထောင်စုရဲ့စီးရီးယားဆိုင်ရာမူဝါဒနဲ့ IS တို့ကိုတိုက်ခိုက်နေကြတဲ့စီးရီးယန်ခတ်ဂျီဒူးစစ်တွေကိုထောက်ခံအားပေးနေတဲ့အတွက်တူရကီသမ္မတကအပြင်းထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်။အဲဒီဂျီဒူးစစ်တွေဟာတူရကီနိုင်ငံအတွင်းကခတ်တောင်းချမ်းသူတွေကိုပံ့ပိုးနေသူတွေဖြစ်တယ်လို့လည်းဆွဆဲထားတာပါ။ဒီအရေးကြောင့် NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တူရကီတို့ရဲ့ဆက်ဆံရေးယိုယွင်းစရာဖြစ်လာပါတယ်။ VOA သတင်းတောက် Dorian Jones Istanbul ကနေပေးပို့ထားတဲ့သတင်းလွှာကိုဥကြောဆန္ဒကကြောပြပေးပါမယ်ရှင်
။တူရကီသမ္မတအာဒိုဝန်ဟာပါတီဝင်အရာရှိတွေကိုတောက်ကြနေရမိန့်ခွန်းပြောကြရင်အမေရိကန်ရဲ့စီးရီးယားဆိုင်ရာမူဝါဒကိုပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်လိုက်ပါတယ်။စီးရီးယားမှာအမေရိကန်တွေဘာကြောင့်ပါဝင်ဆွတ်ဖက်နေကြလဲလို့ပုံမှန်လင်းလင်းမိန့်ခွန်းထုတ်လိုက်ပါတယ
်။ This is 12,000 kilometer uzaklıktan acaba Suriye'ye niçin geliyorsunuz bu soru
sorma. Amerika bir yandı soya ha tone kilometer 12,000 kwe de nayan de khu ma ဘာတောက်လာရောက်ပတ်သက်နေရလဲဒီမေးခွန်းကိုဒေတာရင်းလူများပြမေးကြပါရဲ့အခုကျွန်တော်တို့ကမေးပြသည
်ဒါပြင်အမေရိကန်တို့ဟာသူတို့ရဲ့တာဝန်ယူမှုတွေကတိကိုဖောက်ဖျက်တဲ့စုပေါ်လှစားဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါတယ်အမေရိကန်အစိုးရအနေနဲ့ IS ကိုတိုက်ခိုက်ရမှာ PYD ခေါ်ဆီးရနိုင်ငံတွေအကတ်စီကိုလက်နက်ထောက်ပံ့နေတဲ့အတွက်တူရကီနဲ့ဆက်ဆံရေးအဖူးအထစ်ဖြစ်လာနေတာပါ PYD တွေဟာတူရကီနိုင်ငံတွေကကတ်စ်တောင်းရန်တွေနဲ့ဆက်ဆံနေတယ်လို့လည်းသူကဆိုဆွဲထားပါတယ်ဒီအငင်းပွားမှုကြောင့်ယုံကြည်မှုကင်းမဲ့မှုကဘယ်အဆင့်ထိရောက်ရောက်သွားကြလဲဆိုရင်အမေရိကန်ပြည်ထောင်စုဟာ IS တို့စီကိုငွေသားအများအများပေးပို့နေတဲ့လို့တောင်သမ္မတအာဒဝန်ကဆွဆွဲလာတဲ့အထိပါပဲ
။ Yaş da mücadele başlık bu. Peki yaş da mücadele dediniz de ne yapayım?
IS တွေကိုလက်နက်တပ်ဆင်ပေးသူတွေဟာအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နေရဲဆိုတဲ့သူတွေပဲဖြစ်ပါတယ
်။ IS တို့ဘော်စင်နွေရဲ့ထိုးစစ်တွေကိုအမေရိကန်ကကပ်ဖြတ်ဖြတ်လုတောက်ချက်တဲ့ဒီဆိုင်တန်တို့ရဲ့အကြံဖက်သမားတွေကိုဖန်တီးတဲ့သူဟာ PYD ကတ်စောင်းရမှုကိုလည်းပဲဖန်တီးပေးထားတယ်လို့လည်းအဒိုဝန်ကဆက်ပြောပါတယ်။တူရကီအစိုးရကိုထောက်ခံတဲ့မီဒီယာတွေမှာတော့ IS ရဲ့နောက်မှာအမေရိကန်အစိုးရရှိနေတယ်လို့ထပ်ကတည်းကဆွဆွဲနေတာပါ။ဝိုင်းပိတ်မိထားပြီးဖြစ်တဲ့ရကန်မျိုးက IS တိုက်ခိုက်ရေးသမားယာပေါင်းများစွာကိုသူတို့မိသားစုနဲ့အတူထွက်ခွာနိုင်အောင်ဆီယာကတ်ပြည်သူစစ်တွေနဲ့အမေရိကန်တပ်ဖွဲ့တွေကခွင့်ပြုလိုက်တဲ့အတွက်လည်းဒီလိုတွေးဆစရာတွေပိုအားကောင်းလာတာဖြစ်ပါတယ်။နိုင်ငံတော်ဆွတ်ဆန်ရေးပမခဟူစိန်ဘက်စီကတော့အမေရိကန်ပေါ်တူရကီသဘောထားပုံမူတင်းမာလာတာဟာအကျိုးဆက်တွေရှိလာနိုင်တယ်လို့သတိပေးထားပါတယ်
။ The Americans will increase their pressure on Turkish government. I can see this. But how far present
အမေရိကန်ဟာတူရကီအစိုးရအပေါ်ဖိအားပိုပေးလာလိမ့်မယ်ဆိုတာတွေ့နေရပါတယ်။ဒါပေမဲ့သမ္မတအာဒဝန်ကဒါကိုဘယ်အတိုင်းအတာအထိတုံ့ပြန်နိုင်မလဲဆိုတာတော့မေးစရာပါပဲ။
တူရကီနယ်စပ်ကစီးရီးယားနယ်မြေအဖရီမာရှိနေတဲ့စီးရီးယားကတ်စ်တပ်ဖွဲ့တွေဖယ်ရှားပြီးတောက်တန်းနေမှာသမ္မတအာဒဝန်ကထပ်မံတောင်းဆိုလိုက်တဲ့အတွက်လဲတူရကီအမေရိကန်နိုင်ငံဆက်ဆံရေးပုံမတင်လာနိုင်ပါလေအဖရီကိုထူးဆင်းစင်မဲ့လို့လဲအာဒဝန်ကမကြာခဏသတိပေးနေတာပါဒါပေမဲ့ဒီလိုထူးဆင်းစင်မဲ့ဆိုရင်ရုရှားရဲ့သဘောတူညီချက်လိုအပ်လိမ့်မယ်လို့သုံးသပ်ကြေညာဆိုကြပါတယ်ရုရှားစစ်တပ်တွေလည်းအဲ့ဒီမှာရှိနေပါတယ်သမ္မတအဒိုဝန်ကတော့ဒီကိစ္စကိုစူဟာရုရှားသမ္မတဗလာဒီမာပူတင်နဲ့ဖုန်းဆက်စကားပြောပြီးပါပြီတဲ့အကျိုးရှိရဆွေးနွေးမှုဖြစ်တယ်လို့ဆိုပါတယ်။အဲနောက်ပတ်ကျရင်သမ္မတအဒိုဝန်ရုရှားသမ္မတပူတင်နဲ့အီရန်သမ္မတတို့ဟာထိပ်ကြီးဆုံးဦးစီးရီးယားအရေးကိုဆွေးနွေးကြဖို့ဆင်နေပါတယ်။ပြီးခဲ့တဲ့နှစ်ကဒီဆုံးနိုင်ငံဆက်ဆံရေးစီးပွားရေးကတိုးတက်ကောင်းမွန်လာတာဟာတူရကီရဲ့ NATO မဟာမိတ်နိုင်ငံတွေအတွက်စိုးရိမ်စရာကြီးပါ။ဒါအပြင် NATO စီးရီးလက်ချင်းမှုတွေကလည်းတူရကီတပ်ဖွဲ့တွေနှုတ်ထွက်မယ်လို့လည်းသမ္မတအဒိုဝန်ကကြေညာလိုက်ပါသေးတယ်။စီးလီးယားမှာပါဝင်တဲ့တခြားနိုင်ငံစစ်သားတွေဟာသူနဲ့တူရကီနိုင်ငံကိုတည်ဆောက်ခဲ့သူမူဆာဖာကီမာအထက်တူကိုမလေးမစားလွတ်တဲ့အတွက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။ဒါမျိုးလို့ရင်တော့မဟာမိတ်ဆိုတာရှိရောမှာမဟုတ်ဘူးလို့လည်းသတိပေးလိုက်ကြပါခင်ဗျာ
။ဥကြောစံတာထွက်ပြသွားတာပါရှင်။